แกปีเนี่ยไรก็ไม่รู้กันบุญช่างสันเจียวดูเป็นชาวเปย์ด้วยเปียโนเนี่ยมาสนามเปียดาวสุเกเรติดตั้งกันเองอ่ะงานเราเจ้ากูสู้ยาลงยงยี่เจ็ดพวยกันราวาจีรุเนี่ยพิกัดลุดูคุยกันแล้วเจ้าสนามเปียดูเนี่ยเสร็จเดียวที่กันแต่ยังยาสีเกวาร์เลยแกปีเนี่ยวันนี้เจ้าอู่เอฟองชูกันสนามเปียดาวสุดูเรกูสู้ยาลงยงยี่เจ็ดพวยกันราวาจีรุเนี่ยพิกัดลุดูคุยกันแล้วเจ้าเนี่ยเสร็จเดียวที่กันแต่ยังยาสีเกวาร์เลย
ตรงนี้เจ็ดพันนี่เนี่ยอุบลีลดลงนิดหน่อยนะที่เชียงรายที่จังหวัดอุบลไปเลยเอ้าเราเลยแต่ตรงนี้ยังไงเราต้องอุบลเนี่ยอยู่ข้างเมืองอย่างนี้มาที่ตรงนี้ทำไงคือเรื่องนี้นะมาตรงนี้ดูเดี๋ยวขนาดที่ตรงนี้ที่อยากที่ตรงนี้ตาที่อยากที่บ้านตรงนี้ทำดูแลได้เจ็ดสิบเอ็ดเจ็ดวันเลยผมมาเลยเนาะเรื่องนี้ติดกันถ้าเลยจะอุบลีอ่ะเขยิ่งจะมันอุบลีทำหมดเลยอ่ะไอ้ต้องเสียดีเลยก็ได้ก็นอนเลยนะปีนี้วันที่เจ็ดเด
ငါငါခါခွေးပါဝင်ရင်းရသွားစုဝေးခွင်းနဲ့စီတက်လက်လက်ခွင်းဥပဒေပုံမှ1920ရုံးနဲ့လည်းတရားဆွဲဆိုခံထားရပါတယ်လက်ရှိမှာပြည်နယ်အစိုးရကတရားလိုလိုပြီးတရားဆွဲဆိုထားတဲ့မြို့နယ်ရဲတပ်ဖွဲ့နဲ့မြို့နယ်အုပ်ချုပ်ရေးတာဝန်ရှိသူတွေကိုအမှုကိုရုပ်သိမ်းပေးဖို့ညွှန်ကြားထားတယ်ဆိုပေမဲ့ဒီနေ့ဒုတိယအကြိမ်မြောက်ရုံးချင်းအထိရေကော်မြို့နယ်တရားရုံးကိုတော့အမှုရုပ်သိမ်းတဲ့စာမရောက်လာသေးဘူးလို့သိရပါတယ်တတိယအကြိမ်မြောက်ရုံးချင်းကိုလာမယ့် February 20ရက်နေ့ကိုထပ်မံချေဆိုထားပါတယ်တရားပြည်နယ်ဝန်ကြီးချုပ်ကဆန္ဒပြသူတွေကိုတရားစွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းရေးဟာအစိုးရဘက်နဲ့တိုက်ရိုက်မသက်ဆိုင်တော့ဘဲပြိုက်တာညှိနှိုင်းကော်မတီကတဆင့်သာဆောင်ရွက်တော့မှာဖြစ်တယ်လို့ RFA ကိုပြောပါတယ်။ရင်းနှီးစွာစုဝေးခွင့်ပုံမှန်20နဲ့တရားစွဲဆိုခံထားရတဲ့ KNP လူငယ်များအင်အားစုတပိတ်ကော်မတီမှာပတ်မိုးကူညီသူတူဖြစ်သူကိုကျော်ထင်အောင်ကပြည်အောင်စုနဲ့မှာဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးပြည်နယ်အစိုးရရဲ့ဖြစ်ရှင်းမှုကိုအခုလိုပြောပါတယ
်။ဥပဒေနဲ့လည်းတကယ်တမ်းကမညီဘဲနဲ့အတင်းအဓမ္မတည်တဲ့အတွက်ဒီဖြစ်စဉ်တွေကဖြစ်လာပါတယ်။အဲဒီလိုဖြစ်စဉ်ဖြစ်လာတဲ့အချိန်မှာကြမ်းမဒီလိုဆန္ဒဖော်ထုတ်သူတွေကိုဥပဒေနဲ့မညီလို့ဆိုတာမျိုးနဲ့ကိုပြန်လည်ဖိနှိပ်တယ်ဆိုတော့လက်ရှိပြည်နယ်အစိုးရကိုယ်တိုင်ကဥပဒေကတမျိုးတည်းမဟုတ်ဘဲနဲ့ကန့်ကွက်ရင်တရားစွဲထောက်ခံရင်သူတို့ရဲ့ခိုင်းတဲ့အတိုင်းလိုက်လုပ်တယ်ဆိုရင်မျက်နှာလွဲထားတဲ့ပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒီအဓိကရုံးနေနေမှုမှာကလည်းပြည်နယ်ဝန်ကြီးချုပ်ဦးဆောင်တဲ့ကြားပြည်နယ်အစိုးရအဖွဲ့မှာကတော့တာဝန်ရှိတယ်လို့ပဲပြောကြားလိုပါတယ်ခင်ဗျ
တစ်ဆက်တည်းမှာပဲကြားပြည်နယ်ဝန်ကြီးချုပ်ဦးအဖောင်းရှူကဘုဂျိုကျေးရွာဆန္ဒပြပွဲမှာနိုင်ငံရေးရည်ရွယ်ချက်တွေပါဝင်သလားဆိုတာကိုပြည်သူတွေလည်းသိတယ်လို့မီဒီယာတွေကလည်းသိကြကြောင်းနဲ့ဒါပေမဲ့ဘယ်အဖွဲ့တွေနောက်ွယ်ကပါလဲဆိုတာကိုတော့သူ့အနေနဲ့မပြောလို့ကြောင်းပြောပါတယ်။ KNP ပြည်သူများကိုစားပြုညီနိုင်ရေးကော်မတီကပြောရေးဆိုခွင့်ရှိသူကိုဒီဒီခေါ်စစ်မုံက
ဘုချာဆောင်မွေးနေ့ကိုတာစီပိတ်ပြီးဖန်စီကန်ရမ်းမဲ့အချိန်ကြီးဂျာရက်ကနေမှလှုပ်ခဲတဲ့လူတွေဥမာဆာရက်လက်ကတဲ့လူတွေကြပြရဲလက်ဝေခဲဟာရှိတယ်လူငယ်အင်အားစုကိုနိုင်ငံရည်ရွယ်ချက်လို့ပြောတာကသူတို့ဘာကိုခြေခံမှပြောလဲမသိဘူးကျွန်တော်ရဲ့လူငယ်နိုင်ငံရည်မှချက်ကဘူထွတ်အောင်ဆန်းဂတိပေးခဲ့တဲ့အမျိုးသားဒန်းသူရေးနိုင်ငံရည်မှချက်ဖြစ်တယ်အဲအမျိုးသားဒန်းသူရေးကိုမဖော်ဆောင်နိုင်တဲ့နိုင်ငံရေးကတော့ကျွန်တော်လက်မခံဘူ
းဘိုက်ကောမျိုးကဘူထွတ်ဆန်းကျေးရွာသူဆန္ဒပြပွဲနဲ့ပတ်သက်ပြီးပြည်နယ်အစိုးရရဲ့ကံတွင်မှုကိုကန့်ကွက်ကြောင်းကျန်းခိုင်ပါတီကအကြံဉာဏ်ရထုတ်ပြန်ခဲ့ပါတယ်။တစ်ဆက်တည်းမှာပဲဆန္ဒပြလူငယ်တွေကိုထောက်ပံ့ကူညီမယ်လို့ကျန်းခိုင်ပါတီကကံလန်းခဲ့ပေမဲ့ညှင့်ပယ်ခဲ့တယ်လို့ဆန္ဒပြခေါင်းဆောင်တွေကပြောပါတယ်။ကျေးရုံးနဲ့ပတ်သက်ပြီးတစ်လအတွင်းတွဲဆုံညှိနှိုင်းဖို့လိုအပ်တဲ့အတွက်လာမယ့် February 15ရက်နေ့မနေ့ပြန်တော်ဆုံးထားပြီးအကြောင်းပြန်ပေးဖို့ KNP ပြည်သူများကိုစားပြုညှိနှိုင်းရေးကော်မတီကမနေ့ကရက်စွဲနဲ့သဘောထားထုတ်ပြန်ထားပါတယ်။ February 12ရက်နေ့ကဆန္ဒပြပွဲမှာဥဆောင်ပါဝင်ခဲ့တဲ့ KNP အမျိုးသားလူငယ်အစည်းအရုံးကမော်မောမြာကတော့
ဒီစပမာရဆွေကျမတို့တက်ဆက်ရကိုအကြောင်းကြားရုံပဲဆက်ဆက်ရ listen နဲ့ပြောကြောင်းကြားရကျမတို့ငင်းငယ်ချမ်းစွာစူဝေးစီတလက်လက်ခွေးရှိတယ်ကျမတို့ကြောက်ကြောက်စာလဲပြီးပို့ထားပြီးသားပဲပေါ့နော်ဒါပေမဲ့အဲ့ဒီရက်မှာကျမတို့တိတိကြီးနဲ့ကျမတို့ဒီလိုမျိုးတာစီပြီးတော့လောက်ခဲ့တာကဥပဒေကိုတစ်ဖက်လက်ကနေပြီးတော့ကျူးကျော်ပြီးလောက်ခဲ့တာပါတယ်ဒီမှာရဲတော်ကိုရှိလို့ပြစ်ခတ်မှုအမိတ်ပေးဒါကဥပဒေကိုကျော်လို့ပြီးလောက်တယ်လို့ကျမမြင်တယ်ပေါ့နော်အဲ့ဒီပုံမှာဒီလိုမျိုးလောက်ရက်ကဒီမိုကရေစီစနစ်မှာမရှိရအောင်အာဏာရှင်စနစ်ဒီလိုပါမရှိတယ်ပေါ့နော
်ကြားပြည်နယ်ဝန်ကြီးချုပ်ကတော့ဘူဂျိုကျေးရွာနဲ့ပတ်သက်ပြီးကန့်ကွက်သူတွေနဲ့ကျေးရွာပြည်မြောက်ရေးကော်မတီနှစ်ဖွဲ့ကြားတာဆက်လက်ညှိနှိုင်းသွားမှာဖြစ်ပြီးပြည်내အစိုးရကပါဝင်ဆက်ဖက်မှာမဟုတ်ဘူးလို့ပြောထားပါတယ်ခင်ဗျာ